သာသနာတော်သက်ကရ2552ခုနှစ်2554ခုနှစ်မြန်မာသက်ကရ1382ခုနှစ်တစောင်းမုံလာပြီကျော်တရက်နေ့ခရစ်သက်ကရ2010ခုနှစ်နဝင်ဘာလ22ရက်နေ့တနင်္လာနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတိုင်းမှာကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာဒိဋ္ဌံတရားစခန်းပေါ်မှာကနေ့အလုံးပိတရားများဟောကြားပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကိုရောင်မြတ်ကြီးသာဝတိပြည်မုံစီတုံအကြောင်းတော်မှာတရင်သောတော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နားဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏသကရာဂာမိမဉ္ဇဏအနာဂာမိမဉ္ဇဏအရဟတမဉ္ဇဏ်များအတိအသည့်ရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များယနေ့ကြပါစေသကရာဂာမိမဉ္ဇဏ်များယနေ့ကြပါစေအနာဂာမိမဉ္ဇဏ်များယနေ့ကြပါစေအရဟတမဉ္ဇဏ်များယနေ့ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ယောဂီအပေါင်းတော်ကောင်းတို့တရားရှုမှတ်ဖို့ရန်အတွက်မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကအခြေခံလေးတွေဘယ်လိုဟောကြားထားသလဲဆိုရင်အရိညာကတောဝရုခမူလကတောဝသုံးညာကာရကတောဝတရားရှိမှမှုနဲ့ပတ်သက်တဲ့သင်လျော်တဲ့နေရာအရာကိုရွေးချယ်တဲ့နေရာမှာဘယ်လိုနေရာမျိုးကိုရွေးချယ်ရမလဲဆိုရင်တောရက်တောင်ရက်ကိုဖြစ်စေတောရက်တောင်ရက်မဟုတ်ရင်တောင်မှာကျောင်းကံဖရာဓမ္မယုံတို့လိုတိတ်ဆိတ်နေတတ်တဲ့နေရာကိုဖြစ်စေတရပင်ရင်ဝါရပင်အောက်ကိုဖြစ်စေရွေးချယ်ပြီးတော့အဲ့ဒီနေရာမျိုးမှာသွားရောက်ပြီးတရားရှုမှတ်ရမယ်လို့ဒီလိုညွှန်ကြားထားပါတယ်။ဒါကြောင့်တရားရှုမှတ်လို့တဲ့ယောဂီပုဂ္ဂိုလ်များသည်တိစိတ်ဉာဏ်သက်တဲ့နေရာကိုရွေးချယ်ပြီးတော့သွားရောက်ရှုမှတ်ရမယ်။လူသားသူသားဆွဉဏ်တဲ့နေရာမျိုးမှာအာယုံထွေပြားမှုတွေရှိတဲ့အတွက်တရားရှုမှတ်ဖို့မသင့်လျော်ဘူး။အာယုံ၅ပါးကာမဂုဏ်တရားတွေရှိနေတဲ့နေရာမျိုးမှာအာယုံ၅ပါးကာမဂုဏ်တရားတို့ရဲ့လွှမ်းမိုးမှုခံရတဲ့အတွက်တရားရှိမှလို့မဖြစ်နိုင်ဘူး။ဒါကြောင့်ပထဂရဆရာများကမိမိအိမ်မှာမိမိနေရာမှာတရားရှိမှခြင်းကိုအာမပေးပါဘူးအာယုံ၅ပါးကာမဂုဏ်တရားတွေတည်ရှိနေတဲ့နေရာဖြစ်လို့မိမိအိမ်မှာတရားရှိမှခြင်းကိုအတ္တကရာဆရာများကပြမထားပါဘူးအဲမိမိအိမ်ကထွက်ခွာလိုက်ပြီဆိုရင်အ ਨੇ ဆုံးအဝင်ဝတကားပေါင်းကြီးကိုကြော်လိုက်တာနဲ့မိမိပိုင်အိမ်ရဲ့လေကားမှာဆင်းလိုက်တာနဲ့တပြိုင်နက်တရားရှုမှတ်ဖို့သင့်လျော်တဲ့နေရာဖြစ်သွားပြီလို့အတ္တကရာဆရာများကဒီလိုပြထားပါတယ်မိမိအိမ်ကထွက်သွားလိုက်တာနဲ့တပြိုင်နက်ဘာဖြစ်လို့တရားရှုမှတ်ဖို့နေရာသင့်လျော်တဲ့နေရာဖြစ်သွားတာလဲမေးရင်အာယုံ၅ပါးကာမဂုဏ်တရားဆိုတာကိုယ့်ရဲ့အိမ်မှာရှိကြတာပေါ့သာသမီဇနီးခင်ပွန်ရှိတယ်ပြည်စည်းဥစ္စာယရနာရှိတယ် Mimi ain't yet a gar gong go jaw light down at the bayonet. Tatami Zini came more bizos Ajana Sore, Tayadam and Nedesia Bizidoma, Giladavi, Sore David Munet. The gar gong go jaw light down it. We got an idea, she'll load a bogomia adre, then he ordered near Yababi. I did a sort of in Chibar. Araja Yeni. America Nanga, California Pine, Hamon Bimu, Tamananda, we had a John Dajiha. They sing in that video. Duni Duni Yapa Nele, we quadi address. Imadan the Ashima Puya, then the order near the good city. Taja Yakulu, Ia Idida Yala Jindi, Paya Honele Kanyi. အဲ့ဒါကလားဆရာမြတ်ပြဆိုတဲ့နေရာဒေသနယ်လည်းပဲအလုံးတရားကန့်ညီနေတာဖြစ်တဲ့အတွက်ယောဂီများအတွက်တရားရှိမှဖို့ရတဲ့တော်တဲ့နေရာတစ်ခုသို့ရောက်နေပြီလို့အဲ့ဒီလိုမှတ်ပါအဲ့ဒီတော့တင့်တော်တဲ့နေရာများကိုရွေးချယ်ပြီးဆိုရင်ဣရိယာပုတ်၄မျိုးနဲ့တရားရှိမှဖို့မြတ်စွာဘုရားကညွှန်ကြားထားပါတယ် သို့သောအများအားဖြင့်အချင်းကြာကြာရှုမှတ်နိုင်ဖို့ရန်အတွက်ထိုင်ရင်းဣရိယာပုဂ္ဂိုလ်အထုတ်တယ်လည်းမင်ကြားထားပါတယ်။တတိပဏပါဠိတော်ကြီးမှာဣရိယာပုဂ္ဂိုလ်၄ပါးလုံးအတွက်ပြပင်ပြထားကြတော့လည်းပဲအချင်းကြာကြာအထုတ်နိုင်ဖို့ရန်အတွက်ထိုင်ရင်းဣရိယာပုဂ္ဂိုလ်အမြဲတမ်းညွှန်ကြားပေးလေရှိပါတယ်။ အဲ့ဒါကတော့ပါဠိလိုပန်လင်ကအဘူးစိတ်တော်လို့ဒီလိုခေါ်ပါတယ်။မြန်မာလိုပြန်လိုက်မယ်ဆိုရင်တမလင်ဝေထိုင်ခြင်းလို့ဒီလိုအဓိပ္ပာယ်ပြန်လို့ရပါတယ်။ဒီတော့မြို့သားများဆိုရင်တမလင်ဝေထိုင်မြို့သမီးများဆိုရင်တမလင်ဝေထိုင်ရင်လည်းဖြစ်တယ်ကျုံ့ထိုင်ရင်လည်းဖြစ်တယ်မိမိတို့ဇာနေတဲ့ရာဣရိယာပုဂ္ဂိုလ်ရွေးချယ်ပြီးတော့ထိုင်နိုင်ပါတယ်။အဲ့ဒီလိုထိုင်တဲ့အခါမှာ ထိုင်နေရပေါ့ကနေပြီးတော့အခင်းကလေးတွေအဟောဘတိဘက်ကအခုကလေးတွေဒါလေးတွေဘာဖြစ်လို့ထားရသလဲတကယ်ကတော့မထားပဲဒါလေးတွေမပါပဲနဲ့ထိုင်နိုင်ရင်ပိုကောင်းပါတယ်ဒါပေမဲ့လို့လည်းပဲကျင်းမရှိသေးတဲ့ယောဂီပုဂ္ဂိုလ်များဟာမိမိတို့ရဲ့ ပေါင်းကြွတာခြေသလုံးကြွတာအကျော်အနေထားအဆင်သင့်မဖြစ်သည့်အတွက်ကြွတာများအကျော်များနဲ့သင့်တော်တဲ့ကိုယ်ခံအနေထားဖြစ်အောင်ကိုယ်တင်တာလေးတွေခုပေးခြင်းခံမေးတင်တာလေးတွေခံပေးခြင်းဟာဒါတရားနဲ့အနှောင့်အယှက်မဖြစ်ပါဘူး။အဓိကကတော့ကြာကြာထိုင်နိုင်မဲ့ဣရိယာပုတ်ဖြစ်အောင် ပြုပြင်ပေးဖို့ပဲလိုပါတယ်။အနာသက်တာအောင်ဆိုတဲ့ရွယ်ချယ်မျိုးဟာဒါတော့သဘာဝမကြပါဘူး။အနာသက်တာအောင်ခုပေးတယ်ဆိုတာတဲ့ကြာကြာထိုင်နိုင်တဲ့ဣရိယာပုတ်ဖြစ်အောင်ခုပေးတယ်ဆိုတာကပို့ပြီးတော့သဘာဝကြပါတယ်။အဲဒါကြောင့်တမလင်ဝေထိုင်နေကြမဟုတ်တဲ့ယောဂီပုဂ္ဂိုလ်များအနေနဲ့ပြီးပြင်းပြင်းကြီးတမလင်ဝေထိုင်ဖို့ဆိုတာအမတန်ခက်ခဲရှိလို့ဘိနာကနေပြီးတော့ အခုခံကလေးတွေခုပြေးမယ်ဆိုရင်တင့်လျော်တဲ့အနေအထားရှိပါတယ်ဘလုံးမတမလင်ွယ်ထိုင်လို့အစမပြေဘူးဆိုတဲ့ပုံကိုများကြတော့ကလထိုင်လေးတွေနဲ့ခေါင်ကလေးတွေနဲ့ဒီလိုထိုင်ဖို့တို့အပ်ပါတယ်အဓိကကတော့ထိုင်ရေးရိယာပို့ဖြစ်ဖို့ပါပဲအဲ့ဒီလိုထိုင်ရေးရိယာပို့ကိုပြုပြင်တဲ့နေရာမှာလည်းပဲ ကြာကြာထိုင်နေမဲ့ဣရိယာပုတ်ဖြစ်အောင်အတန်းနိုင်ဆုံးရှော့ရော့လေးထားပြီးတော့တင်းတင်းကြပ်ကြပ်ကြီးမဟုတ်ဖဲနဲ့မိမိအိမ်မှာအနာယူတဲ့အခါနေသလိုမျိုးအဲ့ဒီလိုဖြစ်အောင်ပြုပြင်ပြီးတော့ထိုင်ရမှာပါခြေပြားတို့ခြေပနောင်းတို့ ရှင်ရှင်ဝတ်တို့တခုပေါ်တခုထပ်ပြီးတော့မထမ်းမိအောင်လည်းပဲကြိုးစားပြီးတော့လွှဲပြီးတော့ထိုင်ပေါ့အဲဒီလိုထိုင်ရင်းရရာပုဂ္ဂိုလ်ရွေးချယ်ပြီးပြီဆိုရင်ခါကလေးကိုတတ်နိုင်ဆုံးမှတ်မှတ်ထားပြီးလက်ဘွားနှစ်ဘက်ကိုဖြန့်ဘဘက်လက်ဘွားဩကာထာညာဘက်လက်ဘွားပေါ်ကတင်ပြီးတော့ထပ်ထားလက်မလေးနှစ်ဘက်ကိုထိထားလက်တားရှည်တဲ့ပုဂ္ဂိုလ်များအတွက်လမောင်းရဲ့နေထားသည်ကိုယ်ကိုယ်ကလေးဖြစ်နေပါလိမ့်မယ်လက်တားတူတဲ့ပုဂ္ဂိုလ်များအတွက်လမောင်းရဲ့နေထားသည်ဆက်ဆက်တန်တန်လေးဖြစ်နေပါလိမ့်မယ်အဲဒီလိုဖြစ်နေပြီဆိုရင်တရားရှိမှဖို့စဉ်းသင်ဖြစ်နေပါပြီအဲတချို့တချို့ယောဂီပုဂ္ဂိုလ်များကြတော့လက်ဘွားနှစ်ဘက်ကိုမထပ်ဖဲနဲ့ညာဘက်လက်ဘွားကိုညာဘက်ပေါင်းပေါ်တင်တယ်ဘယ်ဘက်လက်ဘွားကိုဘယ်ဘက်ပေါင်းပေါ်တင်တယ်အဲ့ဒီလိုလည်းပဲရှင်းမှတ်နိုင်ပါတယ်အဓိကကတော့ထိုင်ရင်းဣရိယာပုတ်နဲ့ကြာကြာထိုင်နိုင်ဖို့ပြင်ဆင်ပေးဖို့ပဲလိုပါတယ်အဲ့ဒီလိုပြင်ဆင်ပေးပြီးပြီဆိုရင်ပရိမုဂ္ဂန္တရေဥပတ္ထပိတဝါကမ္မထံသို့ရှေ့ရှုတတိလေးကထားပေးပါလို့ဒီလိုဆိုပါတယ်အဲဒီတော့ဒီနေရာမှာကမ္မထာဆိုတာဘာပြောတာလဲမေးရင်အရှုကံတရားကိုပြောတာပါတနည်းအားဖြင့်ပြောရင်တမာတိရဖို့ရန်အတွက်တမာတိဤအာယောနမိတ်များကိုပြောတာပါအဲဒီတော့ခေါင်းကြီးတို့ယောဂီတွေကယနေ့တမာတိကိုသိတော်သလောက်အခြေခံပြီးတော့ဝိပဿနာလုပ်ငန်းလုပ်နေကြတာဖြစ်တဲ့အတွက်ဝိပဿနာလုပ်ငန်းနဲ့သင့်လျော်တဲ့ကမ္မထာဆိုတာကအရှုခံတရားဖြစ်ပါတယ်ဝိပဿနာတရားနဲ့သင့်တော်တဲ့အရှုခံတရားဆိုတာယုတ်တရားနဲ့နတ်တရားဖြစ်ပါတယ်ဒါတော့ယုံနာဆိုတာကဒီနေရာမှာဓမ္မဓမ္မဆိုတာသဘောသဘောဆိုတာအကောင့်ထဲမရှိဘူးပုံမှန်ဆိုတာမရှိဘူးအကောင့်ထဲမရှိပုံမှန်သရာမရှိတဲ့သဘာဝတရားကလေးကိုဒီနေရာမှာလိုချင်တယ်အကောင့်ထဲတွေ့နေရင်အရှုကမဟုတ်ဘူးပုံမှန်သရာတွေ့နေရင်အရှုကမဟုတ်ဘူးဒါကြောင့်အကောင့်ထဲပုံမှန်သရာနေအာယုံစိုက်ပြီးတော့ကြည့်ရမှာမဟုတ်ပါဘူးမိမိရဲ့မနောထဲမှာအကောင့်ထဲတွေမြင်နေရင်တော့မှပုံမှန်သရာနေတွေ့နေရင်တော့မှဒါအရှုကတရားမဟုတ်ဘူးလို့အဲ့ဒီလိုစိတ်ကအလိုလိုသိပေးလိုက်ပါပုံမှန်သရာအကောင့်ထဲကိုမကြည့်ပဲနဲ့ခန္ဓာရဲ့သဘာဝဖြစ်စဉ်လေးတွေကိုကြည့်ဖို့လိုပါတယ်ဒီတော့သဘာဝဖြစ်စဉ်ကနှစ်မျိုးပဲရှိတယ်ရုပ်သဘာဝရဲ့နာမ်သဘာဝရဲ့နှစ်မျိုးပဲရှိတယ်ရုပ်သဘာဝကဟောဒီပုံမှန်သရာပညာခန္ဓာကြီးထဲမှာတည်ရှိနေတဲ့သဘာဝလေးတွေမျက်စိနဲ့ကြည့်လို့ရတာကပညာခန္ဓာမျက်စိနဲ့ကြည့်လို့မရတဲ့ဉာဏ်နဲ့သာမြင်လို့ရတဲ့ခန္ဓာကပရမခန္ဓာဒါကြောင့်မလို့ယုတ်ဆိုပေမဲ့လို့လည်းပဲမျက်စိနဲ့ကြည့်လို့ရတဲ့ဒီပုံမှန်သရာကြီးကိုယုတ်လို့ဒီလိုမတတ်မှတ်ပါနဲ့ယုတ်တော့ယုတ်ပဲဒါပေမဲ့ဝိပဿနာရဲ့ရှုကယုတ်မဟုတ်ပါဘူးပုံမှန်သရာဒီသမထရဲ့နမိတ်သမထရဲ့အာယုံပါသဘာဝတရားကလေးတွေကမှဝိပဿနာရဲ့နမိတ်ဝိပဿနာရဲ့အရှုကအာယုံဖြစ်ပါတယ်ဒါကြောင့်မလို့ပုံမှန်သရာမမြင်ပါစေနဲ့သဘာဝတရားကိုမြင်အောင်ကြည့်ပါအဲ့ဒီသဘာဝဆိုတဲ့ယုတ်တရားကလေးတွေဟာဟောဒီပုံမှန်သရာဆိုတဲ့ခန္ဓာကြီးထဲမှာတည်ရှိနေတယ်ပုံမှန်သရာဆိုတဲ့ဟောဒီခန္ဓာကြီးထဲမှာယုတ်ရဲ့သဘာဝလေးတွေဘလောက်တောင်တည်ရှိနေတယ်လဲဆိုရင်ယုတ်ပေါင်း28ပါး28ပါးတည်ရှိနေပါတယ်အရိယောက်တည်းအကုန်လုံးကိုဘုန်းကြီးတို့ယောဂီတွေကယခုလိုတရားရှိမှခါစားပုဂ္ဂိုလ်များအနေနဲ့အကုန်လုံးမသိနိုင်သေးပါဘူးအကုန်လုံးမမြင်နိုင်သေးပါဘူးမမြင်နိုင်တာကိုမကြည့်ပါနဲ့မြင်နိုင်တာတော့ပဲယူကြည့်ပါမထင်ရှားတာကိုမကြည့်ပါနဲ့ထင်ရှားတာတော့ပဲယူကြည့်ပါဉာဏ်ရင့်လာတဲ့အခါကျတော့ဒါတွေကသူ့လိုလိုမြင်နိုင်လာပါတယ်အရာကြယခုလိုဝိပဿနာစာပြောတဲ့အချိန်မှာ ရုပ်ပေါင်း28ပါးကြည့်ရမလား28ပါးကြည့်ရမလားဒီလိုမမှတ်ပါနဲ့အဓိကကြတဲ့ထင်ရှားတဲ့ယုံကြည်လေးမျိုးကိုကြည့်နိုင်ရတော့ပါပြီအဓိကကြတဲ့ယုံကြည်လေးမျိုးကဘာတွေတော့နံပါတ်1ကပထဝီဓာတ်နံပါတ်2ကအာဘောဓာတ်နံပါတ်3ကတိဇောဓာတ်နံပါတ်4ကဝါယောဓာတ်ဓာတ်ကြီးလေးပါဖြစ်ပါတယ်အဲ့တော့ဓာတ်ဆိုတဲ့အတိုင်းပဲအကောင်အထည်မရှိဘူးပုံမှန်သရမရှိဘူးသဘာဝတရားလေးပါအကောင်အထည်မမြင်စေနဲ့ပုံမှန်သရမတွေ့စေနဲ့သဘာဝကိုမြင်အောင်ကြည့်ဒါတော့ပထဝီဓာတ်ဆိုတာဘာပြောတာတော့ပထဝီဆိုတာကမြေကြီးဒီနေရာမှာမြေကြီးကိုကြည့်ရမှာမဟုတ်ဘူးမြေကြီးသည်သမထရဲ့နမိတ်သမထရဲ့အာယုံပဂရိမြေကြီးသည်သမထရဲ့နမိတ်သမထရဲ့အာယုံဖြစ်ပါတယ်ဝိပဿနာရဲ့အရှုကအာယုံဆိုတာကအဲ့ဒီမြေကြီးရဲ့သဘာဝလေးတွေကိုပြောတာပါဒီတော့ဟောဒီခန္ဓာကိုကြည့်ရမှာမြေကြီးမရှိဘူးမြေကြီးရဲ့သဘာဝလေးတွေတော့ရှိနေတယ်မြေကြီးနဲ့အလားတရာတူတဲ့သဘာဝလေးတွေဒီခန္ဓာကိုယ်ကြီးထဲမှာရှိနေတယ်။ဘာတွေလဲဆိုရင်မာတယ်ပြောတယ်ထုံနေတာတယ်ကျင်တယ်ကြိုက်တယ်ခဲတယ်လှုပ်တယ်ရွာတယ်။နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်သဘောလေးဟာလည်းပဲဒါမြေကြီးရဲ့သဘောပဲ။မာတယ်ပြောတယ်သဘောလေးဟာလည်းမြေကြီးရဲ့သဘောပဲ။တောင်းတယ်တင်းတဲ့သဘောလေးဟာလည်းပဲမြေကြီးရဲ့သဘောပဲ။ရတယ်ရန်တယ်ဒါမြေကြီးရဲ့သဘောပဲ။အဲ့ဒါဒီခန္ဓာကိုယ်ကြီးကိုစိုက်ပြီးတော့ကြည့်နေလိုက်တဲ့အချိန်မှာတောင်းတာလေးတင်းတာလေးတွေတွေးတတ်ပါလေနာရကျင်တာလေးတွေလည်းဖြစ်တတ်ပါလေရတာရန်တာလေးတွေလည်းဖြစ်တတ်ပါလေအဲ့ဒီသဘာဝလေးတွေသတိထားမိမယ်ဆိုရင်အော်ဒီသဘာဝလေးတွေဟာယုတ်တရားလေးတွေပဲဒါယုတ်သဘာဝလေးတွေပဲဒါယုတ်သဘာဝလေးတွေပဲလို့အဲ့ဒီလိုစိတ်ထဲမှာသိပေးလိုက်ပါမှတ်ပေးလိုက်ပါရှုပေးလိုက်ပါဒီတော့တရားမှတ်တယ်တရားရှုတယ်ဆိုတာဘာပြောတာတော့သိပေးတာကိုပြောတာပါဉာဏ်နဲ့သိပေးတာကိုပြောတာပါပထမတတိနဲ့သိပေးမယ်ဒုတိယသမာဓိနဲ့သိပေးမယ်တတိယဉာဏ်နဲ့သိပေးမယ်ပထမတတိနဲ့သိပေးတယ်တတိနဲ့သိပေးတယ်ဆိုတာဘာပြောတာတော့အတိလေးကပ်ပြီးတော့သိသိပေးတာကိုပြောတာပါသိပေးလိုက်တယ်သိပေးလိုက်တယ်သိပေးလိုက်တယ်ဘာကိုသိနေတဲ့ရုပ်ဆိုရင်ရုပ်ရဲ့သဘာဝကိုသိနေတယ်နာရင်နာတဲ့သဘာဝကိုသိတယ်ကျင်ရင်ကျင်တဲ့သဘာဝကိုသိတယ်ကိုက်ရင်ကိုက်တဲ့သဘာဝကိုသိတယ်တောင်းရင်တောင်းတဲ့သဘာဝကိုသိတယ်တင်းရင်တင်းတဲ့သဘာဝကိုသိတယ်မာရင်မာတဲ့သဘာဝကိုသိတယ်ပြောရင်ပြောတဲ့သဘာဝကိုသိတယ်ဒီလိုရခုလိုထိုင်နေတဲ့အခါကာလမှာအများဆုံးဖြစ်နိုင်တာကတော့ယောဂီသမီးအနေနဲ့နားတဲ့ကျင်တဲ့ကိုက်တဲ့ခဲတဲ့သဘောတွေအများဆုံးဖြစ်နိုင်ပါတယ်အဲ့တော့နားတဲ့သဘောလေးမပေါ်သေးဘူးစားတဲ့ကစားမှမပေါ်သေးဘူးအဲ့ဒီမပေါ်သေးခင်မှာရုပ်တွေဖောက်ပြမှုမရှိဘူးလားရှိပါတယ်ဒါပေမဲ့မထင်ရှားဘူးအဲ့ဒီလိုမထင်ရှားတဲ့အချိန်မှာမိမိကမထင်ရှားတာကြီးကိုစောင့်ပြီးတော့ကြည့်နေဖို့မလိုပါဘူးအခြားအခြားထင်ရှားတာလေးကိုအကဲခတ်ကြည့်ပါရုပ်တွေဘလုံးမမထင်ရှားဘူးဆိုရင်သိနေတဲ့နံကတော့ထင်ရှားနေတာပဲအတိလေးတွေရှိနေတာပဲအတိအသေးလေးတွေကြည့်ပြီပေါ့အဲရုပ်တွေထင်ရှားလာပြီဆိုရင်ရုပ်ရဲ့သဘာဝကိုကြောက်ကြည့်ပြီရုပ်တွေမထင်ရှားရင်နံရဲ့သဘာဝကိုကြောက်ကြည့်ပြီအဲ့ဒီလိုကြောင်းလေးလေးလုပ်ပြီးတော့ကြည့်ပြီအဲ့ဒီလိုကြည့်ပြီးဖို့ရတော့ပထမဆုံးမလုပ်မလဲဝင်လေထွက်လေဆိုတဲ့အာနာပါနကျင့်စဉ်ကိုစတဲ့ကျင့်ရမှာဖြစ်ပါတယ်ဒီတော့ယောဂီများဟာအာနာပါနကမ္မဋ္ဌာန်းနည်းနဲ့ဝိပဿနာဖြစ်အောင်ရှုရင်ရှုနိုင်ပါတယ်။သို့တော်လည်းယောဂီသင်များအနေနဲ့အာနာပါနကမ္မဋ္ဌာန်းနည်းနဲ့ဝိပဿနာရှုဖြစ်အောင်ရှုဖို့ဆိုတာအမတန်ခက်ခဲရှိတဲ့အတွက်ဝင်လေထွက်လေဆိုတဲ့အာနာပါနကမ္မဋ္ဌာန်းကိုတမာရီထူထောင်အောင်တက်တက်လောက်ပဲသဘောထားပြီးတော့တမာရီတည်အောင်ကြိုးစားပေးပါအဲ့ဒီလိုကြိုးစားတဲ့အခါမှာပရမအဆုံးခန္ဓာကိုယ်ကိုကဲခတ်ကြည့်လိုက်ဘာတွေ့မလဲလေလေအသက်ကလေးရှူနေတာတွေ့လို့အသက်ရှူတယ်ဆိုတာဟာပေါင်းပြောလိုက်တာတကယ်ကတော့ဝင်လေနဲ့ထွက်လေနှစ်မျိုးဖြစ်နေတာကိုအသက်ရှူတယ်လို့ဒီလိုခေါ်တယ် ဝင်လေဝင်တယ်ထွက်လေထွက်တယ်ဝင်လေဝင်တယ်ထွက်လေထွက်တယ်ဝင်လေဒီဗလာကျောင်းကဝင်တော့နှာတိပြားကဝင်တယ်ပြီးတော့ပဲသွားတော့ရင်ကျိုင်းကိုသွားတယ်ပြီးတော့ပဲရောက်တော့ဝိုင်းပိုက်ကိုရောက်တယ်နှာတိပြားကဝင်တယ်ဝိုင်းပိုက်မှာဆောင်းတယ်နောက်တစ်ခါထွက်လေဒီဘက်ကနေစထွက်တော့ဝိုင်းပိုက်ကနေစထွက်တယ်ပြီးတော့ရင်ကျိုင်းရောက်တယ်ပြီးတော့နှာတိပြားရောက်တယ်အဲ့တော့ထွက်လေဒီဝိုင်းပိုက်ကနေစပြီးတော့နှာတိပြားမှာဆောင်းသွားပါတယ်တမထကျင့်စဉ်ကျင့်လို့တဲ့ပုဂ္ဂိုလ်များကတော့ဝင်လေရဲ့ဝင်လေနဲ့ထွက်လေကိုထင်ထင်ရှားရှားဖြစ်အောင်ရှုမှတ်ဖို့လိုပါတယ်ဒါပေမဲ့ဝိပဿနာကိုတန်းပြီးတော့ရှုလို့တဲ့ယောဂီပုဂ္ဂိုလ်များသည်ဝင်လေထွက်လေကိုထင်ထင်ရှားရှားကြီးဖြစ်အောင်ရှုနေဖို့မလိုပါဘူးဝင်လေဝင်နေသိလိုက်တယ်ထွက်လေထွက်တယ်သိလိုက်တယ်ဝင်လေဝင်နေသိလိုက်တယ်ထွက်လေထွက်တယ်သိလိုက်တယ်ဒီလောက်သိနေရင်တော့ပါပြီအဲ့လိုသိနေရင်းနဲ့ကိုပဲစိတ်ဟာတခြားမရောက်တော့ဘဲနဲ့ဝင်လေနဲ့ထွက်လေအပေါ်မှာပဲအာယုံကလေးကြာပြီးတော့တမာရီလေးရသွားတယ်။အဲ့ဒီတမာရီသည်ဝိပဿနာအတွက်ဝိပဿနာရှုဖို့ရန်အတွက်လုံလောက်တဲ့အခြေခံတမာရီဖြစ်ပါတယ်။ဒါပေမဲ့ညာအားနည်းတဲ့ပုဂ္ဂိုလ်များအလေးချင်မရှိသေးတဲ့ပုဂ္ဂိုလ်များစိတ်ပြန့်လွင့်တတ်တဲ့ပုဂ္ဂိုလ်များအဲဒီပုဂ္ဂိုလ်များအတွက်ကတော့တမာရီကိုလိုလာတဲ့ပို့ပြီးတော့နည်းနည်းလေးအရှင်ရတည်ထောင်ဖို့လိုပါတယ်တမာအဖြစ်ပြောမယ်ဆိုလို့ရှိရင်ဝင်လေလေးဝင်တယ်ဝင်လေမှသိလိုက်ပြီထွက်လေလေးထွက်တယ်ထွက်လေမှသိလိုက်ပြီဝင်လေဝင်တဲ့အချိန်သိလိုက်တယ်ထွက်လေထွက်တဲ့အချိန်သိလိုက်တယ်အဲ့ဒီလောက်ကမလွတ်တမ်းသိလိုက်နိုင်ရင်ကိုပဲဝိပဿနာရှုဖို့အဆင်သင့်ဖြစ်ပြီလို့ပြောနိုင်ပါတယ်။သို့တော်လည်းပဲစိတ်ပြန့်လွင့်တတ်တဲ့ပုဂ္ဂိုလ်များဉာဏ်အားသေးတဲ့ပုဂ္ဂိုလ်များကြတော့ဒီလောက်နဲ့မလွတ်တော့ဘူး။ဒီတဲ့အရှင်ပြင့်ပြီးတော့တမာရီကိုစွတ်စွတ်ဆက်ဆက်ဖြစ်အောင်ကြိုးစားဖို့လိုတယ်။ဘာဖြစ်လို့တော့မိမိရဲ့ခန္ဓာကိုယ်ကရုပ်တရားအများအားဖောက်ပြန်နေတယ်လာရခြင်းနဲ့ကြိုက်တယ်ခဲတယ်လှုပ်တယ်ရွတယ်တောင်းတယ်တင်းတယ်အဲဒီဖောက်ပြမှုလေးတွေလွန်ခဲ့လာပြီဆိုရင်ညာအားနည်းတဲ့ပုဂ္ဂိုလ်များဟာလာရခြင်းနဲ့တန်ကိုမခံနိုင်ဖြစ်တတ်ပါလေအဲဒီလိုဆိုရင်စိတ်တွေပြန့်လွင့်တတ်ပါတယ်စိတ်တွေညစ်လာတတ်ပါတယ်ဒေါမနတစိတ်တွေပေါ်လာတတ်ပါတယ်အဲဒီလိုပေါ်လာပြီဆိုရင်တမာတိအရှိန်မြင့်တင်ပေးဖို့လိုတယ်ဘာဖြစ်လို့အဲဒီလိုလာရခြင်းနဲ့တန်ကိုမခံနိုင်တယ်လဲဆိုရင်သမารီအားနဲ့လို့ပါအဲဒါကြောင့်ယောဂီဟောများအနေနဲ့နာမှုခြင်းမှုသဘောတွေသိပြီးတော့မထင်ရှားဘူးဆိုရင်သမာရီဟာတာမန်လောက်နဲ့တာမန်နေထားမျိုးနဲ့ပဲဝိပဿနာရှုနိုင်ပါပဲဒါပေမဲ့ယောဂီသမားအနေနဲ့နာရဲကျင်တဲ့ဓာတ်မခံနိုင်သေးဘူးနာရဲကျင်တဲ့တဘာဝကိုမကြော်လွှားနိုင်သေးဘူးဆိုရင်အဲ့ဒီနာရဲကျင်တဲ့ဓာတ်ခံနိုင်အောင်တစ်ဖက်ကတမာရီကိုအရှိန်မြှင့်တင်ပေးရမှာပါတမာရီအရှိန်မြှင့်လာရင်ဘလောက်ပဲနာနာဘလောက်ပဲကျင်းကျင်းနာရဲကျင်တဲ့ဓာတ်ကိုခံနိုင်သွားမှာပါအဲ့ဒါကြောင့်မို့လို့တမာရီဘလောက်ထူထောင်ရမလဲဘယ်တိုင်းသာဒီတမာရီလိုတယ်လဲလို့မေးရင်တော့ပုဂ္ဂိုလ်တရားနဲ့တရားမတူသလိုဉာဏ်အနုရင်ချင်းလည်းမတူပါဘူးဒါတော့ဉာဏ်နုတဲ့ပုဂ္ဂိုလ်များအတွက်တမာရီသည်အရှင်ကောင်းမှုလို့တယ်ဉာဏ်ရင့်သွားတဲ့ပုဂ္ဂိုလ်များအတွက်ကတော့တမာရီသည်တမာနေထားမျိုးနဲ့လည်းပဲဝိပဿနာလမ်းတဏှာလို့ရနိုင်ပါတယ်အခုယောဂီများသည်တရားရှုမှတ်ခါစယောဂီပုဂ္ဂိုလ်များဖြစ်ခဲ့တော့တမာရီကိုအရှင်အဟောကောင်းအောင်မြင့်တင်ပေးဖို့ဒါကမမေ့ပါနဲ့ဒီတော့တမာရီကိုအရှင်ကောင်းအောင်မြင့်တင်ပေးဖို့ဘယ်လိုသုံးချမလဲဝင်လေထွက်လေကိုသုံးချဝင်လေရဲ့စသည်နာသည်ပြအလဲသည်ရင်ကျန်အဆုံးသည်ဝမ်းပိုက်အဲဒီသုံးမျိုးထဲမှာယောဂီများဟာနာသည်ပြကကြည့်လို့ကလည်းကြည့်ရင်ကျန်ကကြည့်လို့ကလည်းကြည့်ဝမ်းပိုက်ကကြည့်လို့ကလည်းကြည့်ပါဘာဖြစ်လို့တော့မြတ်စွာဘုရားသခင်ကရောင်မြတ်ကြီးကအ အာနာပါနလို့ပဲဟောထားပါတယ်ဝင်လေနဲ့ထွက်လေကိုရှုပါဒီလောက်ပဲဟောထားပါတယ်ရှုရမယ့်နေရာနဲ့ပတ်သက်လို့အတိအကျပြောမထားပါဘူးသမထလုံငန်းလုပ်တဲ့ပုဂ္ဂိုလ်များအတွက်တော့အတိအကျပြောထားပါတယ်ဒါပေမဲ့ဝိပဿနာရှုလို့တဲ့ပုဂ္ဂိုလ်များအတွက်အတိအကျပြောမထားသေးတဲ့အတွက်နာသီးပြားကနေပြီးတော့သမာဓိထူထောင်ပြီးဝိပဿနာလုပ်ငန်းကြောင်းရင်လည်းကြောင်းနိုင်ပါတယ်။အဲနာသီးပြားကရှိရတာအခက်အခဲရှိမယ်ထင်ရင်ယဉ်ကျေးကနေသမာဓိလေးတည်အောင်ကြိုးစားပါ။ယုံကလေးမောကြသွားတယ်။ဒါဆိုရင်ဝင်လေလို့မှတ်။ယုံကလေးနှိမ့်ကြသွားတယ်။ဒါဆိုရင်ထွက်လို့လို့မှတ်။အဲ့တော့ခန္ဓာကိုယ်ရဲ့ယုံကလေးနှိမ့်သွားတာမြင့်လာတာနှိမ့်သွားတာမြင့်လာတာခါကလေးမှတ်သွားတာညွတ်သွားတာမတ်သွားတာကွညွတ်သွားတာဒါကိုကြည့်ပြီးတော့အော်ဒါလေးကတော့ဝင်နေပဲဒါလေးကတော့ထွက်နေပဲအဲ့ဒီလိုစိတ်ထဲကသိပေးလိုက်ပါမှတ်ပေးလိုက်ပါရှုပ်ပေးလိုက်ပါသတိထားပေးလိုက်ပါရင်ကျန်းကနေမကြည့်လို့ဘူးဝမ်းပိုက်ကနေကြည့်လို့ပါတယ်ဆိုရင်လည်းပဲဝမ်းပိုက်ကနေကြည့်ပေါ့ဝမ်းပိုက်ကနေကြည့်တဲ့အခါမှာဝမ်းမကလေးဖောင်းလာတယ်ပိန်သွားတယ်ဖောင်းလာတယ်ပိန်သွားတယ်ဖောင်းလာတာသည်ဝင်လေရဲ့လက္ခဏာပိန်သွားတာသည်ထွက်လေရဲ့လက္ခဏာလေရဲ့တွန့်ကန်အားကြောင့်ဝမ်းမကလေးဖောင်းလာတယ်လေရဲ့တွန့်ကန်အားကုန်သွားတဲ့အချိန်မှာဝမ်းမကလေးပိန်ကျသွားတယ်အဲ့ဒါလေးကိုကြည့်ပြီးတော့အော်ဒါဝင်လေပဲဒါထွက်လေပဲဒါဝင်လေပဲဒါထွက်လေပဲဒါဝင်လေပဲသာထွက်လေပဲလို့အဲ့ဒီလိုလေရဲ့သဘာဝကိုသိပေးလိုက်ပါအဲဒါကြောင့်နာသီးပြားကပဲကြည်ကြည်ရင်ကျန်းကပဲကြည်ကြည်ဝမ်းပိုက်ကပဲကြည်ကြည်ပညာကပဲကြည်ကြည်အဓိကကဝေလေထွက်လေရဲ့သဘာဝကိုသိဖို့သာအဓိကဖြစ်တဲ့သို့တော့မိမိကနာသီးပြားကနေပြီးတော့ရင်ကျန်းကိုရောက်သွားရင်ကျန်းကနေပြီးတော့ဝမ်းပိုက်ကိုရောက်သွားဒီလိုမဟုတ်ပါနဲ့ဒီလိုလုံးလို့တော့မဖြစ်ဘူးယင်ချမ်းကိုကြာရင်ယင်ချမ်းကနေကြည့်နာသီးပြားကနေကြာရင်နာသီးပြားကနေကြည့်ဝမ်းပိုက်ကကြာရင်ဝမ်းပိုက်ကနေကြည့်ကိုကြာတဲ့တနေရာကနေကြည့်ပေါ့သုံးမျိုးလုံးကြည့်နေဖို့မလိုပါဘူးအဲ့တော့ဝင်လေလေးဝင်လာတယ်ဟုတ်ပြီဒါဝင်လေလေးပဲနောက်တစ်ခါထွက်လေလေးထွက်သွားတယ်အော်ဒါထွက်လေလေးပဲဝင်လေထွက်လေဝင်လေထွက်လေဝင်လေထွက်လေဒီလိုလေးတိတိပဲ။နောက်ကနေလိုက်ပြီးတော့ရုပ်ဆွေနေဖို့မလိုဘူး။စိတ်ကနေလိုက်ရုပ်ဆွေနေဖို့မလိုဘူး။သိအောင်သာသိပေးလိုက်ပါ။ဝင်လေဝင်လာရင်ဝင်လေလို့သိ။ထွက်လေထွက်သွားရင်ထွက်လေလို့သိ။အသေးကလေးကိန်းနေပါသေး။သိပေးခြင်းသည်တတိပဒကိန်းပေးခြင်းပဲ။သိတာသည်တတိသိတာသည်တတိစိတ်ဆိုတဲ့ဝိညာဉ်အသိတည်တာတတိလို့ဒီလိုခေါ်ပါပဲဒီနေရာမှာပညာဆိုတဲ့အသိမပေါ်နိုင်သေးပါဘူးဒါကြောင့်မလို့တတိအဆင့်လောက်ပဲတတိအဆင့်လောက်ပဲစိတ်ထဲမှာသဘောထားလိုက်ပါအဲ့ဒီအသိလေးနဲ့သိပေးတယ်ဝင်လေသိပေးတယ်ထွက်လေသိပေးတယ်ဝင်လေဝင်လာတယ်ဝင်လာရကနေပြီးတော့တဖြည်းဖြည်းနဲ့ဝင်လေလေးဆုံးသွားတယ်ဝင်လေစတယ်ဆုံးတယ်ထွက်လေလေးစတယ်ဆုံးတယ်ဒီတော့အစာဆုံးဆိုတဲ့နေရာမှာနာသီးပြားကအစဝမ်းပိုက်ကအဆုံးဒီလိုမဟုတ်ပါဘူးဝမ်းပိုက်ကအစဝင်လေနာသီးပြားကအဆုံးဒီလိုလည်းမဟုတ်ပါဘူးဒါကလေလန်းချောင်းရဲ့အစာဆုံးကိုပြောတာပါယောဂီများတကယ်ရှုရမှာရှုရမှရမှာကလေလမ်းကြောင်းအတိုင်းလိုက်ရှုနေဖို့မလိုဘူး။နာသီးပြားကိုရှုမယ်ဆိုကြပါစို့။နာသီးပြားကနေပြီးတော့ဝင်လေလေးဝင်လာတယ်။ပြီးတော့ရက်သွားတယ်။ဝင်လာတဲ့အချိန်ကနေပြီးတော့ရက်သွားတဲ့အချိန်အထိဘယုတ်ဇက်တရီလေးကပ်ပြီးတော့ကြည့်ပေးပါ။ရက်သွားတဲ့အချိန်ကနေပြီးတော့ဝင်လေလေးပြန်ပေါ်လာတယ်။အထွက်လေလေးပြန်ပေါ်လာတယ်။အဲ့ဒါလေးဘယုတ်ဇက်ကြည့်ပေးလိုက်ပါ။ဝင်လေဖြစ်လာတယ်။ရက်သွားတယ်။ထွက်လေပေါ်လာတယ်ရက်သွားတယ် ဝင်လေဘက်ကနေပေါ်နာတိဘက်ကရှိတဲ့ပုဂ္ဂိုလ်အတွက်ဆိုရင်နာတိဘက်ကပေါ်တယ်လို့သဘောထားလိုက်နာတိဘက်မှာဝင်လေလေးဖြစ်လာတယ်ရပ်သွားပြီထွက်လေလေးဖြစ်လာတယ်ရပ်သွားပြီမြန်ရင်လည်းမြန်မယ်နေကျင်လည်းနေမယ်လေရှူတာလေးမြန်ရင်ဝင်လေထွက်လေအရှိန်တူတယ်လို့ဒီလိုသဘောထားပါတယ်ထွက်လေအရှိန်လေမြန်နေရင်ထွက်လေလေတူတယ်အေးအသက်ရှူလေးကနှေးတဲ့အခါကျတော့ဝင်လေလေနှေးနှေးလေးဝင်လာတယ်ထွက်လေလေနေနေလေးထွက်သွားတယ်အဲဒီတော့ဝင်လေထွက်လေလေးနှင်းနှင်းလေးဝင်တာထွက်တာရှိရင်ဒါဝင်လေထွက်လေရဲ့အရှိန်ရှည်တယ်ပေါ့ထွက်လေလည်းရှည်တယ်ပေါ့အဲဒီလိုလည်းမှတ်နိုင်ပါတယ်အဲဒီလိုရှည်တာတူတာမြန်ရင်တူတယ်နေရင်ရှည်တယ်ဝင်လေထွက်လေလေးမြန်ရင်တူတယ်သဘောလို့မှတ်နေရင်ရှည်တယ်သဘောလို့မှတ်ဝင်လေလေးဖြစ်တယ်ရပ်သွားတယ်ထွက်လေလေးဖြစ်တယ်ရပ်သွားတယ်ဝင်လေလေးဖြစ်တယ်ရပ်သွားတယ်ထွက်လေလေးဖြစ်တယ်ရပ်သွားတယ်အဲ့ဒီလိုလေးတည်တည်ပြလိုက်ဒါဝိပဿနာမဟုတ်သေးပါဘူးဒါသမာဓိအစစ်မရှိပါသေးတယ်အဲ့ဒီသမာဓိအစစ်မှာမိမိကဒီနေ့မဟုတ်ဒီနေ့သမာဓိလေးရအောင်ကြိုးစားပေးဖို့လိုပါတယ်အဲ့တော့ဝမ်းမဲ့ကနေရှုလို့တဲ့ပုဂ္ဂိုလ်ကလည်းဒီတိုင်းပဲဝမ်းမဲ့ကလေးဖောင်းလာတဲ့ဝင်လေလေးဖြစ်တဲ့ရှည်ခြင်းလည်းရှည်မယ်တူခြင်းလည်းတူမယ်ဝမ်းမဲ့ကလေးပိန်ကျသွားတယ်ထွက်လေလေးဖြစ်သွားတယ်ရှည်ခြင်းလည်းရှည်မယ်တူခြင်းလည်းတူမယ်ဒါပေမဲ့အဲဝမ်းမဲ့ကလေးပိန်သွားပြီးရပ်သွားတယ်ဖောင်းလာတယ်ရပ်သွားတယ်ပိန်သွားတယ်ရပ်သွားတယ်ဝမ်းမဲ့ကိုမကြည့်ပါနဲ့လေကိုကြည့်လေရဲ့သဘာဝကိုကြည့်ဝမ်းမဲ့ဟာလေရသဘာဝကိုသိဖို့ရန်အတွက်အထောက်အကူပြုပစ္စည်းတကယ်ကြည့်ရမယ့်ပစ္စည်းမဟုတ်ဘူးနာသီးပြသရာလည်းပဲဝင်လေထွက်လေသိဖို့ရန်အတွက်အထောက်အကူပြုပစ္စည်းဖြစ်ပါတယ်တကယ်ရှုရမယ့်ပစ္စည်းမဟုတ်ပါဘူးဒါကြောင့်မလို့နာသီးပြကကြည့်ပေမဲ့နာသီးပြမမြင်စေနဲ့ရင်ကျိုင်းကကြည့်ပေမဲ့ရင်ကျိုင်းလို့စိတ်ထဲမှာတွေးမထားနဲ့ဝမ်းပိုက်ကကြည့်ပြီမဲ့လို့လည်းပဲဝမ်းပိုက်ပါပဲလို့လည်းစိတ်ထဲမှာသတ်မှတ်မထားနဲ့အဓိကကတော့ဝင်လေဖြစ်တယ်ရပ်သွားတယ်ထွက်လေဖြစ်တယ်ရပ်သွားတယ်ဝင်လေဖြစ်တယ်ရပ်သွားတယ်ထွက်လေဖြစ်တယ်ရပ်သွားတယ်အဲ့ဒီလိုသိပြလိုက်နိုင်ရင်မိမိရဲ့စိတ်ဟာတခြားတစ်ပါးမရောက်တော့ဘဲနဲ့ဒီပေါ်မှာပဲစိတ်ကလေးစွတ်စွတ်ဆိုက်ဆိုက်ဖြစ်နေပါတယ်ဒါကိုဖြစ်ပြက်လို့လည်းပြောလို့မရသေးပါဘူး။အဲဒါကြောင့်ဘယ်အချိန်မှဖြစ်ပျက်မြင်တယ်လဲ။ဘယ်အချိန်မှဖြစ်ပျက်ဖြစ်တယ်လဲဆိုတာဟာဒီအချိန်မှစောပါသေးတယ်။သိအာရုံမပြုတ်ပါနဲ့။ဒါရီယာညာရင့်လာရင်သူ့လိုလိုသဘောပေါက်လာတတ်တဲ့သဘောပါလေးတွေပါ။အဲဒါကြောင့်ယောဂီပုဂ္ဂိုလ်များကအသိဆိုတဲ့တတိလေးနဲ့ကတ်ကတ်ပြီးကြည့်ဖို့ပဲလိုပါလေ။အဲဒီလိုကြည့်နေရင်ကြည့်နေရင်လည်းစေရဟိုရောက်တရားရောက်သွားတတ်တယ်။အဲဒီလိုဟိုရောက်တရားရောက်သွားတယ်ဆိုတာတကယ်တမ်းကြတော့စိတ်ကဟိုရောက်တရားရောက်သွားခြင်းမဟုတ်ပါဘူး။အာယုံအမျိုးမျိုးကလာတိုက်လို့တွေးစိတ်တောစိတ်တွေဖြစ်နေတာ။အာယုံမျိုးမျိုးကလာတိုက်တယ်။ဘာမှတိုက်တယ်လဲ။မနောမှတိုက်တယ်။အဲဒီမနောမှတိုက်တဲ့အခါကျတော့တွေးเสียအာယုံနဲ့မနောနဲ့မနောဆိုတာဘဝင်စိတ်ကိုပြောတာပါအဲ့ဒီတွေးเสียအာယုံနဲ့မနောနဲ့လာတိုက်တဲ့အခါမှာတွေးစိတ်ကလေးဖြစ်လာတယ်ဒီတော့တွေးစိတ်ကလေးဖြစ်လာတာသည်နန္တရားပေါ့ဩနဲ့တွေးစိတ်ကလေးဖြစ်နေတဲ့တွေးတယ်တွေးတယ်တွေးတယ်လို့သိပေးလိုက်တွေးတယ်တွေးတယ်လို့သိပေးလိုက်တွေးတာကိုတွေးတယ်လို့သိပေးလိုက်ဟုတ်ပြီဒါတွေးတဲ့သဘောလေးပဲသိတယ်သိတဲ့သဘောလေးပဲတွေးတယ်တွေးတဲ့သဘောလေးပဲအဲ့ဒီတည်းမှာခံစားမှုဝရဏလေးနဲ့ပါပါတယ်ဒါတော့ခံစားတယ်ခံစားမှုသဘောလေးပဲတွေးတယ်ဆိုတာလဲနာမယ်သိတယ်ဆိုတာလဲနာမယ်ခံစားတယ်ဆိုတာလဲနာမယ်နန္တရားလေးဖြစ်တယ်နန္တရားလေးပြတ်တယ်အဲ့နန္တရားလေးပေါ်တယ်နန္တရားလေးကိုသိ နတရားလေးကိုရှုစေကာလမှာပဲအတွေ့ကလေးရသွားပြီအတွေ့ကလေးရသွားပြီဆိုရင်ရှုနေတဲ့ဉာဏ်ပဲရှုနေတဲ့တတိတပါတိပညာဒီတရားပဲရှိတယ်ဒီတော့အတွေ့ကလေးပေါ်တယ်သိပြီးလိုက်အတွေ့ကလေးရသွားရင်ရုပ်ရဲ့သဘာဝဖောက်ပြန်မှုလေးကြောင်းကြည့်ပြီးလိုက်ဝင်လေထွက်လေလေးကြောင်းကြည့်ပြီးလိုက်ဝင်လေထွက်လေဝင်လေထွက်လေဝင်လေထွက်လေရှုနေရကနေတွေးလာတယ်អော်တွေးတယ်တွေးစိတ်ကလေးဖြစ်တယ်တွေးစိတ်ကလေးဖြစ်တယ်အစိတ်တွေပြန်လွင်တယ်ပြန်လွင်တဲ့စိတ်ဖြစ်တယ်အတွေးတွေပြန်လွင်တဲ့စိတ်တွေဖြစ်လာခြင်းတည်းတမာတိအားနဲ့လို့ဖြစ်တာပါအဲ့ဒါကြောင့်တွေးတွေကိုဘလုံးမရှုလို့မရဘူးအတွေးတွေဘလုံးမရက်မတော်ဘူးဆိုရင်တမာတိကိုပြန်ပြီးတော့ထူထောင်ပေးလိုက်တမာရီအားကောင်းလာရင်တွေးတဲ့အတွေးတွေကျော်သွားမှာပါအဲဒါကြောင့်တမာရီကိုလိုချင်တဲ့အတိုင်းတားရအောင်အမြဲတမ်းထူထောင်ပေးဖို့လိုပါတယ်အဲဒီတော့တွေးနေရင်တွေးနေတဲ့စိတ်ကလေးကိုသိတယ်အတွေးလေးရသွားရင်ဝင်လေတွေးလေးပြန်သိတယ်အတွေးတွေတွေးလေးပေါ်လာရင်တွေးနေတဲ့စိတ်ကလေးကိုသိတယ်ဝင်လေထွက်လေပေါ်လာရင်တွင်းနေတဲ့စိတ်ကလေးရပ်သွားရင်ဝင်လေထွက်လေပြန်ကြည့်ပြီးတယ်ဝင်လေထွက်လေကိုကြည့်တာကယုတ်တွင်းနေတဲ့သိကိုကြည့်တာကနံအဲ့တော့ကြည့်နေရင်ကြည့်နေရင်လည်းဝင်လေထွက်လေဆိုတဲ့ယုတ်ဟာမိမိရဲ့လိုရင်ဆန္ဒကြောင့်မိမိဖြစ်စေခြင်းလို့ဖြစ်တဲ့သဘာဝလားအတွေ့အကြုံတွေဆက်ပြီးတော့တွေးပြလိုက်ဝင်လေလေးဝင်နေရပ်သွားတယ်ထွက်လေလေးထွက်တယ်ရပ်သွားတယ်ကိုဖြစ်စေခြင်းလို့သူဖြစ်လာတာလားကိုဖြစ်စေခြင်းလို့သူဖြစ်လာတာမဟုတ်ဘူးသဘာဝကဝင်နေပြီးရင်ထွက်လေလေးထွက်တတ်တဲ့သဘာဝသူကနေသူရှိပြီးသားထွက်လေရပ်သွားရင်ဝင်လေဝင်တတ်တဲ့သဘာဝသူကနေသူရှိပြီးသားဒါသူ့သဘာဝတနည်းအားဖြင့်ပြောရင်ဓမ္မနိယာမလို့ခေါ်တယ်အဲ့ဒီဓမ္မနိယာမနဲ့ဝင်လေလေးဝင်တယ်ထွက်လေလေးထွက်တယ်ဝင်လေရပ်လို့ထွက်လေပေါ်တာထွက်လေရပ်လို့ဝင်လေပေါ်တာတစ်ခုပြက်လို့တစ်ခုသိပေါ်တာဆိုတော့အကျမ်းမြင့်လောက်ပဲဒီနေရာမှာမှတ်လို့ရပါမယ်ဝိပဿနာစစ်စစ်ဖြစ်ဖို့သိမထင်ရှားသေးပါဘူးအဲ့ဒါကြောင့်ဝင်လေထွက်လေကိုကြည့်ပေးလိုက်တွေးနေရင်တွေးနေတဲ့စိတ်ကလေးကိုသိပေးလိုက်နားရင်နားရလို့သိတဲ့စိတ်ကလေးကိုကြည့်ပေးလိုက်နာရာသည်ရောရဖောပြမှုနာမသိတာကနံကျင်နာသည်ရောရဖောပြမှုကျင်မသိတာကနံရုပ်ကိုရှုလို့အစဉ်ပြင်းရုပ်ကိုရှုနာကိုရှုလို့အစဉ်ပြင်းရင်နာကိုရှုရုပ်ကိုရှုလို့အစဉ်ပြေတယ်မိမိစိတ်ကတည်နေတယ်အဲ့ဒီရုပ်ဆိုတာတော့မှဝင်လေထွက်လေဒါမှမဟုတ်နားတယ်ကျင်တယ်ကြိုက်တယ်ခွဲတယ်အဲ့ဒီသဘောလေးတွေပေါ်လာရင်စိုက်ကြည့်ဒါထင်ရှားတဲ့သဘောလေးတွေပဲအဲ့ဒီလိုကျင့်နေရင်ကျင့်နေရင်လည်းခန္ဓာကိုယ်ရဲ့သဘာဝနာရကျင်တယ်ကြိုက်တယ်ခဲတယ်မျိုးမျိုးသောသဘာဝလေးတွေပေါ်လာလိမ့်မယ်အဲဒီလိုပေါ်လာရင်ဒါရုပ်တွေဖောက်ပြန်နေတာပဲလို့သာမှတ်ပေးလိုက်အသိကလေးရှိတယ်သိနေတာလေးကနံလို့မှတ်လိုက်ပေါ့အဲ့တော့ဟောဒီယောကလည်းပဲနာလာရာကလည်းကိုနာစေခြင်းလို့နာတာမဟုတ်ဘူးကိုကနာပြောင်းစေခြင်းမိမယ်လည်းသူမပြောင်းဘူးဟောတာငါမှမဟုတ်ဖက်ပဲငါထိမ့်ချုပ်လို့မရဘူးငါပြုတ်ပြင်းလို့ရတာမဟုတ်ဘူးငါဆိုတာမှမရှိပဲငါပြုတ်ပြင်းလို့ဘယ်ရပါမလဲငါမဟုတ်ရင်ဘယ်လိုတွေတော့ရုပ်ရဲ့သဘာဝတွေပေါ့ငါမှလွတ်နေသောငါမဟုတ်သောရုပ်ရဲ့သဘာဝတွေဖြစ်နေတာဒါကြောင့်နာရာသည်ငါနာရာမဟုတ်ဘူးရုပ်တွေဖောက်ပြန်နေတာကျင်နာသည်ငါကျင်နာမဟုတ်ဘူးရုပ်တွေဖောက်ပြန်နေတာထောင်းတယ်ကြိုက်တယ်လှုပ်တယ်ရွတယ်ငါမဟုတ်ဘူးကျော်လေးပေါ့ပြန်တာအဲဒီလိုရောရဖောက်ပြန်မှုအပေါ်မှာပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲမဝင်မိအောင်တတိလေးနဲ့စူးစမ်းပြီးတော့ထိချုပ်ပေးပါ ဒီအချိန်မှာယုတ်တရားနဲ့တရားအပေါ်မှာပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အစွဲကတော့တကယ်တမ်းမကင်းနိုင်သေးပါဘူးမကင်းနိုင်သေးပေမဲ့လို့လည်းပဲယခုလိုဆင်ញင်ပေးမယ်နှလုံးသွင်းပေးမယ်သဘောထားပေးမယ်ဆိုရင်အတန်အသင့်ဒိဋ္ဌိဆိုတဲ့တဘာဝလေးကင်းစင်ပြီးတော့ဒါပုဂ္ဂိုလ်မဟုတ်ဘူးသတ္တဝါမဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးငါမဟုတ်ဘူးဒါတဘာဝတရားလေးပဲတဘာဝတရားလေးပဲဆိုတဲ့အသည့်လေးဟာခိုင်မာလာတယ်ငါမဟုတ်တဲ့တဘာဝလေးငါပြုပြင်လို့ဖြစ်တာမဟုတ်တဲ့သူ့တဘာဝနဲ့သူဖြစ်လာတာပရမတော်တဘာဝလေးကိုပဲသိမယ်နည်းနည်းလေးကြာလာတဲ့အခါကျတော့ဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းတရားလေးနဲ့တွဲတွဲပြီးတော့တွေ့ပါလိမ့်မယ်အဲ့တော့အကြောင်းတရားကြောင့်အကျိုးတွေဖြစ်တယ်နာရလေးကလည်းအကြောင်းကြောင့်ဖြစ်တဲ့အကျိုးကျင်နာလေးကလည်းအကြောင်းကြောင့်ဖြစ်တဲ့အကျိုးအဲဝင်နေနဲ့ထွက်နေကြည့်ရင်တော့မှဒါအကြောင်းကြောင့်ဖြစ်တဲ့အကျိုးပဲဘလုံးလေးနဲ့အကြောင်းကြောင့်ဖြစ်သလဲဝင်လေးလေးဝင်လာတယ်ရပ်သွားတယ်ဝင်လေးဝင်လာတယ်ရပ်သွားလို့သာထွက်လေးလေးဖြစ်လာတာပေါ့ထွက်လေးဖြစ်လာတယ်ရပ်သွားတယ်ထွက်လေးလေးရပ်သွားလို့သာဝင်လေးလေးဝင်လာတာပေါ့ရပ်သွားတာဒီအပြည့်ရတယ်ပေါ့ဝင်လာတာဒီအဖြစ်ရဲ့သဘောဒါဖြစ်ဖြစ်ရဲ့သဘာဝကိုဒီနေရာမှာပဲသုံးသပ်ပြလိုက်ပါအဲ့တော့ဝင်လေဝင်တယ်ပြတ်သွားပြီထွက်လေထွက်တယ်ပြတ်သွားပြီဝိပဿနာစစ်စစ်မဟုတ်သေးပေမဲ့ဟောဒီသဘာဝလေးတွေဟာဒီလိုမမြဲဘူးဟောဒီလိုပျောက်တတ်ပြတ်တတ်တယ်ဟောဒီလိုရပ်သွားတတ်တယ်ဟောဒီလိုရပ်သွားရင်ဟောဒီလိုနောက်တစ်ခုပေါ်တယ်ဆိုတဲ့အသည့်လေးတော့ခိုင်ခိုင်မာမာရှိနေဖို့လိုပါတယ်။ဒါတွေဟာအသည့်ထဲမှာဒိဋ္ဌိဖြုတ်တဲ့သဘောတွေပဲ။အဲဒီတော့ဝင်လေထွက်လေလေရှုမှတ်နေတယ်။အာနာပါနကမ္မထာနည်းနဲ့ဝင်လေထွက်လေကိုရှုမှတ်နေတယ်။ဝင်လေထွက်လေကိုရှုနေခြင်းသည်ဘာရွယ်ချက်တော့အခြေခံအဖြစ်သမာဓိရဖို့ရွယ်ချက်လို့မှတ်ဝင်လေထွက်လေရှုမှတ်နေရင်လည်းသိတယ်သိတယ်တွေ့တယ်အတွေ့ကလေးပေါ်တယ်အဲ့ဒီအတွေ့ကလေးသည်နာတရားလို့မှတ်နာရာလေးကိုသိရင်နာရာလေးသည်ယုတ်နာအောင်ဖောက်ပြန်ပြနေတာကယုတ်နာမှသိတာကနာကျင်နာလေးကိုကြည့်ရင်ကျင်အောင်ဖောက်ပြန်ပြနေတာကယုတ်ကျင်မှသိတာကနာပူရာလေးကိုတွေ့ရင်ပူအောင်ဖောက်ပြန်ပြနေတာကယုတ်ပူမန်သိတာကနံယုံနေတာဖြစ်နေတာပဲဒါယုံနေတာဖြစ်နေတာပဲလို့ဒါတော့နှာသီးပြာဆိုတဲ့အာနာပါနတနည်းအားဖြင့်ပြောတော့ဝင်လေထွက်လေဆိုတဲ့အာနာပါနအဲ့ဒီအာနာပါနကမ္မထာနည်းကိုအခြေခံပြီးတော့ရုပ်သဘာဝလေးတွေကိုမြင်အောင်ကြည့်ပါနာသဘာဝလေးတွေကိုမြင်အောင်ကြည့်ပါရုပ်သဘာဝကလည်းပဲအရှုကတရားနာသဘာဝကလည်းပဲအရှုကံတရားဖြစ်ပါလေ။ဒါကြောင့်မိမိရဲ့တဏ္ဍာမှာပရိမုခတတိယဥပထပိတဝါဆိုသည့်အတိုင်းပဲရှေ့ရှုပေးရမယ်ကမ္မထာသည်နှစ်မျိုးဘလို့လဲဘလို့လဲဆိုရင်ယုံနဲ့နံဖြစ်ပါလေ။ယုံစရာကတော့ဟောဒီပုံမသရာကြီးထဲမှာတည်မီပြီးတော့ပေါ်နေတဲ့တဘာဝအမျိုးမျိုးကိုယုံလို့ခေါ်ပါလေ။အသေးကလေးကတော့နံလို့ခေါ်ပါလေ။အလိုသဘောမျိုးနဲ့တွဲသိတာရှိတယ်ဟောဒီယောခန္ဓာကြီးကိုအမိပြုပြီးတော့သိတာလေးတွေဖြစ်တယ်။မျက်စိကြီးမှာမြင်စိတ်အသိလေးဖြစ်တဲ့နားကြီးမှာကြားစိတ်အသိလေးဖြစ်တဲ့နှာခေါင်းကြီးမှာနာစိတ်အသိလေးဖြစ်တဲ့လျှာကြီးမှာရားစိတ်အသိလေးဖြစ်တဲ့ခန္ဓာကိုယ်မှာရားတဲ့ယာမသိတဲ့သည်နာမသိတဲ့သည်ကာမသိတဲ့သည်စားတဲ့အသိလေးတွေဖြစ်တယ်။ယာနာကောင်းစိတ်တွေဖြစ်တဲ့အတွေးနေရင်လည်းတွေးတော့နေတဲ့အသိလေးတွေဖြစ်တယ်။အသည့်လေးတွေဟာဘယ်တော့မှရပ်မသွားဘူး။အသည့်လေးတွေရပ်မသွားသလိုခံစားမှုလေးတွေကလည်းဘယ်တော့မှရပ်မသွားဘူး။ဝိညာဉ်ချုပ်တဲ့အချိန်၊သိခြင်းတရားနဲ့ရင်ဆိုင်တဲ့အချိန်မှာဒီဘဝတစ်ခန္ဓာအဖြစ်ချုပ်သွားပြီမဲ့လို့လည်းပဲနောက်ဘဝရောက်လာဆိုတာအသိပြန်ပေါ်သေးတာပဲ။နောက်ဆုံးပရိနိဗ္ဗာန်ဆံပြီးတဲ့နောက်ပိုင်းကျမှရောက်လာလို့ရသဘာဝတွေကလုံးဝကင်းစင်သွားတာပါ။အဲဒါကြောင့်ဒီအချိန်မှာယုတ်တရားသဘာဝရှာလို့မတွေ့ဘူးပျောက်သွားပြီလို့မထင်ပါနဲ့ရုပ်သဘာဝတွေရှိနေတယ်။နာရရဲ့သဘာဝပျောက်သွားပြီမရှိတော့ဘူး။ရှုတရားကုန်သွားပြီလို့မထင်ပါနဲ့နာရရဲ့သဘာဝတွေရှိနေတယ်။အ ไอ้เราโยกเมียวเมียวพ่อเบียนเบียนนี่ดากายกตีรีเป็นนี่ดากันนะขณะกูจีเปล่าหนีเดลุตียิ่งเปล่าหนีเดลุตีดาตีเป็นนะแต่ยาบริชุมายามาไม่ได้บาบูลุด้วยนี่ยิ่งด้วยนี่ดาตีเป็นนะอะไรจะมาลุแต่ยาบริชุมายามาไม่ได้บาบูลุด้วยนี่ด้วยนี่ดาตีกูเปลี่ยนตีด้วยนี่ดาตีกูเปลี่ยนตีไปเลยถ้าอาศัยการพิจารณาทางกูอายุผิวยาจะมาเลยอะไรจะลุยชั่วเลยเดี๋ยวข้าจะรอหน้าบัดดีอริยะกะดาวารุกามุลากะดาวาตุญญากะรากะดาวาสัญญยะอัยะโกยะตวายะเมปาลิงาอมุสัยตะวาทัญญิริยะปุคคะลิโกปุญญินปิรสนิริยะทัญยะเมเตียวเนเตียวตะบงซันเนผิดฉิมะผิดเมดาบิเมโกยะขันธาโกอาลิยะตวาตัตตะตัตตาผิดสิเมจาจาทายนายเมอมุยะผิดสิเมอนิธาမျိုးကိုရွေးချယ်ပြီးတော့ထိုင်ပြီးပါအဲ့ဒီလိုထိုင်ပြီးပြီဆိုရင်နဲ့နံပါတ်3ကကမ္မထံကိုရှေ့ရှုပေးပါကမ္မထသရကရုပ်ရဲ့နာရဲ့နှမျိုးပဲရှိပါတယ်အဲ့ဒီရုပ်တရားနဲ့အဲ့ဒီနာတရားဆိုတာဟာဟောဒီခန္ဓာကိုယ်ထဲမှာစဉ်းစားမပြပေါ်နေတဲ့ဓမ္မနိယာမသဘာဝတရားတွေပါပဲအဲ့ဒီသဘာဝတရားတွေကိုမြင်အောင်ကြည့်ပါအဲ့ဒီလိုကြည့်တဲ့အခါကျတော့ပရမသုံးဘာလဲကြည့်မလဲတတိနဲ့ကတ်ကြည့်ပါအတိနဲ့ကတ်ကြည့်ပါအတိလေးကထားခြင်းကိုတတိပဒဂိမ်းတယ်လို့ခေါ်တယ်။အေးရောရသဘာဝနာရသဘာဝလေးတွေ့လိုက်ပြီဆိုရင်စူးစူးဆက်ဆက်ကြည့်ပြလိုက်ပါ။စူးစူးဆက်ဆက်ဖြစ်သွားရင်တမာရီလို့ခေါ်တယ်။သူ့ဆင်းတဲ့သူပေါ့တယ်။အဲ့တော့စူးစူးဆက်ဆက်ဖြစ်သွားတာနဲ့အဲ့ဒါတမာရီလို့ခေါ်နေတာပါပဲ။တတိယတမာရီအားတွေအကောင်းလာပြီဆိုရင်နဲ့တမာဟိတော့ယထာဘုရားပဇာနာတိသမာဟိတောသမာရိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များသည်ယထာဘုဒ္ဓပ္ပဇာနာတိခန္ဓာရဲ့သဘာဝဖြစ်စဉ်တရားကလေးတွေကိုသဘာဝတရားတဲ့အမှန်မြင်ပါလိမ့်မယ်လို့မြတ်စွာဘုရားဟောကြားထားတာဖြစ်သောကြောင့်ကမ္မထာသို့ရှေ့ရှုတဲ့စိတ်ထားပါရမယ်ယုတ်တရားကိုသိအောင်ကြိုးစားတဲ့စိတ်ရှိနေရမယ်နတ်တရားကိုသိအောင်သတိထားနေတဲ့စိတ်ကလေးရှိနေရမယ်တတိလေးကထပါတတိလေးကထပါတတိကတာအတိပမာရီလေးနဲ့စိုက်ပြီးတော့ကြည်ပြလိုက်ပါစိုက်ပြီးတော့ကြည်ပြလိုက်ပါစိုက်ပြီးတော့ကြည်ပြတာဒီတမာတိတတိတမာတိနှစ်ပါးနဲ့ပြည့်စုံသွားပြီဆိုရင်ပညာစကားတလှမ်းလို့ရသွားပါပြီအဲ့ဒီပညာစကားတလှမ်းခြင်းနဲ့ဝိပဿနာဖြစ်ပါတယ်အားလုံးပေါင်းလိုက်တော့တတိယတမာတိရဲ့ပညာရဲ့လို့ဒီတရား၃မျိုးဟာဘာကိုညွှန်းတယ်လဲမေးရင်သမာဓိမဂ်ကသုံးပါးနဲ့ပညာမဂ်က2ပါးဆိုတော့ဝိပဿနာမဂ်က5ပါးကိုရည်ကြောက်ပါလေ။အဲဒါကြောင့်ယနေ့အချိန်ခါမှာဘုန်းကြီးတို့ယောဂီများဟာနာသီးပြားသုံးမဟုတ်ယင်ကျက်သုံးမဟုတ်ဝမ်ပိုက်ဘယ်နေရာကနေမဆိုးဝင်လေထွက်လေကိုမိအောင်ဖမ်းပါဝင်လေထွက်လေကိုသိအောင်ကြိုးစားပါဝင်လေထွက်လေရှုမှတ်နေရာကနေပြီးတော့အတွေ့ကလေးပေါ်လာရင်အတိကလေးပေါ်လာရင်အဲ့ဒီအတွေ့ကိုကြောင်းကြည့်ပါအတိကိုကြောင်းကြည့်ပါဒီတော့နှာသီးပြားနာမှာပဲအတိကလေးရှိတယ်လို့သဘောထားပြီးတော့အတိလေးကိုကြည့်လိုက်ဝင်လေထွေးဝင်လေထွက်လေးလေးသိပေးလိုက်အတိလေးကြည့်လိုက်ဝင်လေထွက်လေးလေးသိပေးလိုက်ဆိုရင်အချိန်တိုင်းမှာတတိပဒကိန်းနေရာရောက်ပါပြီတဲ့အဲဒါကြောင့်တတိသမာဓိပညာဆိုတဲ့တရား၃မျိုးနဲ့ကြိုးစားပြီးတော့ဝိပဿနာရှုမှတ်သုံးသပ်ပေးလိုက်ကြပါเอจัญญามามาฉัญญะตาตาภิกษุสาบิยาရှင်อิตาตนาတော်မြတ်ကြီးကိုနေလာတဖွဲ့တင်းတဲ့အောင်ပြုစုဆောင်းဆောင်ထောက်ပံ့နိုင်တော့ตาตนาပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ